မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်ဦးမင်းကြီးမင်းအောင်လှိုင်ကရုရှားသတင်းဌာနကိုဗုဒ္ဓဦးနေ့ကပြောကြားရမှာတော့နိုင်ငံတော်တည်ငြိမ်ရေးကိုထိန်းချုပ်ထားနိုင်ပြီမို့ရွေးကောက်ပွဲကိုငကိုညီမှန်းထားတဲ့အတိုင်း2023ရှစ်နှစ်ထဲမှာကျင်းပနိုင်ခြေရှိတယ်လို့ပြောခဲ့တာကဘာကြောင့်ပါလဲဖွဲ့စည်းပုံအခြေခံအရရောဘယ်လိုအနေအထားရှိပါသလဲသုံးသက်သူတွေကတော့လက်ရှိပဂရီအနေအထားကြောင့်ရွေးကောက်ပွဲဖြစ်လာဖို့မလွယ်ပဲတင်းမာမှုတွေနဲ့ပိုတောင်ဆိုးလာနိုင်တာမို့ပဲပေါင်းစုံပါဝင်တဲ့ညှိနှိုင်းမှုတွေအရင်လုပ်ဖို့လိုတယ်လို့တိုက်တွန်းကြပါတယ်ကိုဝင်းမင်းကတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဗိုလ်ချုပ်အမှုကြီးမင်းအောင်လှိုင်အနေနဲ့ဘာကြောင့်ခုလိုပြောခဲ့တာဖြစ်နိုင်ပုံကိုမြမရေးသုံးသက်သူဥအောင်သူငင်းက
နိုင်ငံတကာအသိုင်းအဝိုင်းမှာထောက်ခံမှုပို့ပြီးတော့ရစေခြင်းနဲ့လည်းသဘောရှိတယ်နောက်တစ်ခုကကြတော့လည်းလက်ရှိစစ်ကောင်စီအနေနဲ့ဒီရွေးကောက်ပွဲကသူတို့ရဲ့ထွက်ပေါက်တစ်ခုဖြစ်တယ်ပေါ့ဗျာနောက်တစ်ခုကသူတို့ကိုယ်သူတို့ယာယီအစိုးရသဘောမျိုးဆောင်ရွက်နေတာပါဆိုတော့ပုံစံမျိုးပေါ်လွင်စေချင်တာလို့ထင်ပါတယ
်အခုလိုရွေးကောက်ပွဲလက်တွေ့လုပ်နိုင်ဖို့မြေပြင်အခြေအနေပေါ်မှာတော့ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးတာထွန်းလှက
လက်ရှိမြန်မာနိုင်ငံမှာဖြစ်ပျက်ရှုပ်ထွေးနေတဲ့အခြေအနေအရဆိုရင်မေးဆန္ဒရှင်တွေလုံလုံချုံချုံနဲ့လွတ်လွတ်လပ်လပ်နဲ့မေးပေးနိုင်တဲ့အခင်ကြီးမျိုးရှိနေတယ်လို့ကျွန်တော်ကတော့မမြင်သေးဘူးဘာလို့ဆိုရင်ပြည်သူတွေကအတိတ်တော့ရောက်နေတာရှိတယ်ရရတဲ့နေစဉ်ရဆက်မင်းရှုခံရတဲ့တဲ့င်းကိုကြားနေရတဲ့နေစဉ်ရဆက်ပြည်သူတွေကိုရကိုရကိုစွန့်ခွာပြီးထွက်ပြေးနေရတဲ့နေစဉ်ရဆက်ပောက်ကွေးမှုတွေဖြစ်နေတဲ့အသက်ပင်ဆုံးမှုတွေရှိနေတဲ့အခြေအနေရှိတဲ့တုံးလွတ်လွတ်လပ်လပ်တဲ့လုံလုံချုံချုံနဲ့တရားမျှတတဲ့ရွေးကောက်ပွဲတခုလုံလုံရတဲ့အခင်းချင်းမမြင်ဘူးဒီ2020ရွေးကောက်ပွဲတုန်းကဆိုရင်ကျွန်တော်တို့ရခိုင်ပြည်နယ်မှာမြို့တွေစစ်ကနမြို့တွေရှိတယ်ကိုမြို့တွေကိုရွေးကောက်ပွဲမလုပ်ဘူးငါမျိုးနဲ့လုတ်တယ်နောက်သူမျိုးနဲ့ကိုတဝက်တပြက်လုတ်တယ်မိစ္ဆာသချင်းတသိန်း600ကျော်မှာ4000ကျော်ပဲမေးပေးခွင့်ရခဲ့တယ်အဲ့လိုရွေးကောက်ပွဲပုံစံမျိုးမဖြစ်သင့်ဘူ
းချိန်ထဲမှာဖွဲ့စည်းအုပ်ချုပ်ပုံဥပဒေအရရောရှင်းနှစ်ဩဂတ်လမှာလုံနိုင်မဲ့အချိန်တွေကိုလည်းနောက်မြမရေးသုံးသက်သူနဲ့တီဘောမျိုးနဲ့ပြည်သူ့လွှတ်တော်မဟောင်းဦးရဲထွန်းက
အခြေခံဥပဒေအရကတိုင်းပြည်ကိုညီဝေးပြည်ပြအောင်ပြန်ထိန်းဖို့ကနှစ်နှစ်ပဲအလွန်ဆုံးခွင့်ပြုထားတာပထမဆုံးတက်နှစ်ပြီးတဲ့ကာ6လ6လတက်တန်းနှစ်ကြိမ်တိုးနိုင်တယ်လို့အခြေခံဥပဒေအရဆိုတယ်အဲ့တော့စုစုပေါင်းနှစ်နှစ်ပြည့်သွားတဲ့အခါမှာလွတ်တော်မရှိဘူးဆိုလို့ရှိရင်6လအတွင်းမှာရွေးကောက်ပွဲလုပ်ပေးရမယ်လို့အဲ့ဒါလို့ပြဋ္ဌာန်းထားတယ်အဲ့တော့ဟုတ်ပြီတိုင်းပြည်အခြေအနေကအားလုံးကိုထိန်းမထားနိုင်ဘူးဆိုရင်ဖြစ်ပါမလားဆိုတော့အခြေခံဥပဒေမှာကအဲ့ဒါလို့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမကျင်းပနိုင်တဲ့ဒေသတွေကိုခြံလှပ်ထားခဲ့လို့ရတယ်လို့ဆိုတယ်အဲ့တော့လုံနိုင်တဲ့နေရာမှာလုံမယ်เนาะတချို့မြို့နယ်တွေဆိုရင်အပြည့်အဝမလုံခန်းနဲ့လုံနိုင်တဲ့မြို့ပေါ်ရပ်ကွက်လောက်ပဲလုံတာမျိုးတွေလည်းရှိမယ်ဒီရွေးကောက်ပွဲနယ်နေဒဏ္ဍာရခိုင်နှုန်းကျင်းပနိုင်မှဒီရွေးကောက်ပွဲအထမြောက်အောင်မြင်သည်လို့ပါလို့အဲ့လိုသတ်မှတ်ထားချက်မရှိဘူးတခါမဲလာပေးတဲ့ပြည်သူလူထုမဲဆန္ဒရှင်ဒဏ္ဍာရခိုင်နှုန်းရှိမှအဲ့ဒီနေရာကရွေးကောက်ပွဲအောင်မြင်သည်ဆိုတဲ့သတ်မှတ်ထားချက်လည်းမရှိဘူးအဲ့တော့တယောက်တလေလာပေးရင်လည်းရတယ်တယောက်မှလာမပေးရင်လည်းဖြစ်တယ်ဒါပြိုင်မဲ့လူမရှိလို့ရှိရင်လည်းပြိုင်ပက်တယောက်ပဲရှိတယ်ဆိုရင်အဲ့လူကလည်းဘလို့လျောက်ရွေးခံရတယ်လို့အဲ့လိုသတ်မှတ်ထားချက်တွေရှိတယ်။အဲဆိုတော့ပြောချင်တာကရွေးကောက်ပွဲကိုမဖြစ်ဖြစ်အောင်လုပ်လိမ့်မယ်
။ဒါပေမဲ့အချင်းကိုလိုသလိုတိုးနိုင်တဲ့တာမန်အဖြစ်ဆိုတဲ့စကားလုံးနဲ့ပုံမှန်မဟုတ်တဲ့အခြေအနေနဲ့လှုပ်သွားနိုင်တာမျိုးဖွဲ့စည်းပုံဥပဒေမှာပါတယ်လို့မဟာဗျူဟာနဲ့မူဝါဒလိလာရေး Institute ISP မြန်မာကညွှန်ကြားမှုလည်းဖြစ်တဲ့ဥအောင်သူငင်းကထောက်ပြပါတယ
်။2008ဖွဲ့စည်းပုံကိုပြန်ကြည့်တဲ့အခါကျတော့သူတို့ပြတ်ထန်းချက်တစ်ခုရှိတယ်ဗျာအဲ့လိုပုံမှန်အခြေအနေမဟုတ်တော့အခါ၌ဆိုတဲ့ဟာမျိုးဖော်ပြရတာမျိုးရှိတယ်ဗျာနော်။ဆိုလိုတာကဟိုပုံမှန်အခြေအနေမဟုတ်ဘူးဆိုလို့ရှိရင်သက်တမ်းကိုလည်းထပ်တိုးလို့ရနိုင်တယ်ဆိုတော့အဓိပ္ပာယ်ဖွင့်ဆိုချက်မျိုးလည်းဖြစ်နိုင်တယ်။ဒီကိစ္စကတော်တော်လေးဝေဝါဝါတော့နိုင်ပါလား။ဒါပေမဲ့လည်းဒီသူရုပ်ကပွဲကိုဆက်ကျင်းပသွားဖို့များတယ်လို့ထင်ပါတယ
်။ဒါပေမဲ့ဦးရဲ့ထွန်းကတော့
တကယ်လို့တိုင်းပြည်ကဆက်ပြီးတော့အဲတက်ကနေပြီးတော့အုပ်ချုပ်ဖို့နော်လိုတယ်လို့ယူဆလို့ရှိရင်အစိုးရဖြစ်လာပြီးမှသမရကနေပြီးတော့တက်ကိုပြန်ပြီးတော့အာဏာလွှဲအပ်ပေးတာပေါ့နော်။ဒီအခြေခံဥပဒေနဲ့ပြန်ပြီးညီညွတ်အောင်ပြန်လုပ်တာမျိုးပေါ့။အဲ့ဒါလို့လဲလုံနိုင်တယ်လို့အခြေခံဥပဒေမှာပြန်ပြထားတယ
်။ဦးအောင်သူငင်းကတော့ရွေးကောက်ပွဲဆိုင်ရာသတိပြုတင်တာကိုလည်းအခုလိုထောက်ပြပါတယ
်။လက်တွေ့အနေထားမှာတော့ဒီရွေးကောက်ပွဲလုပ်လို့ရှိရင်ဒီတိုင်းပြည်အတွက်ပို့ပြီးတော့ကောင်းတဲ့အခြေအနေဖြစ်လာမလားပေါ့။ဒါမှမဟုတ်ရင်ဒီရွေးကောက်ပွဲလုပ်ခါမှပို့ပြီးတော့မတည်ငြိမ်မှုတွေနဲ့နောက်တစ်ခါလုံခြံတပ်ဖြတ်မှုတွေသွေးထွက်သွားရမှုတွေပို့ဖြစ်လာမလားပေါ့။ဆိုတော့ဒီလိုအခြေအနေမျိုးကတော့ကျွန်တော်တို့လည်းမဆုံးဖြတ်နိုင်ပါဘူး။အခုနေထားမှာတော့တစ်ဖက်သဆုံးဖြတ်ပြီးတော့သွားတဲ့ပုံစံမျိုးကိုပို့ဆန်းတာပေါ့နော်။အဲ့ဒီချက်စာလို့ရှိရင်တော့
die time yet to a yeji de Azurialo, he nine nine do belu, Satan Yamlesure, Elo the Vodun Jamushi Bukama.
Tipo, Uta Ton Lagale.
We soon swine a Pisha Luze machine in Yoko. You go with Shida Machida Alessa Mabutanga, Pedanago, Nanga Nilaya, Grisun Swine, Pishamu, Maluk, Nanyi Roka, Padipaka de Piatana dega, Bulu, Shoktu Lame, Shane Nuli, Chidonang.
The ghetto, Padipakari, Piantani Jema, you go with the Bawa, Pian Saint Dima Muri, Putu, Sidamu, Namanang, Pedanago, Matishin, and Abdi, Lashi, Piantamuri, Pusula Mago, don't that do Naga, so in Nijabar.